ရိုဟင်ဂါဒုက္ခသည်ပြည်သူများကိုအထူးအလေးပေးချဖို့အင်ဒိုနီးရှားကာကွယ်ရေးဝင်ကြီးကဒီကနေ့စင်ကာပူမှာကျင်းပတဲ့ဒေတာရင်းလုံခြုံရေးဆိုင်ရာညီလာခံ Shangri-La Dialogue မှာအသိပေးပြောဆိုလိုက်ပါတယ်ရိုဟင်ဂျဒုက္ခသည်ပြည်သူများကိုအထူးအလေးပေးပြီးမကင်တွယ်ဘူးဆိုရင်အစ္စလာမ်ရဲ့အစိုးရ IS အဖွဲ့ကဒီလူတွေကိုစုဆောင်းရယူသွားနိုင်တယ်လို့အင်ဒိုနီးရှားကာကွယ်ရေးဝင်ကြီးကသတိပေးလိုက်တာဖြစ်ပါတယ
် Salamito kita juga perlu menaruh perhatian khususterhadap krisis Rohingya di Rakhine State Myanmar bukan hanya dalam bentuk bantuan
မြန်မာနိုင်ငံတွင်ရာ Rohingya ပြည်ပခံမှာဖြစ်ထွန်းမှုတွေကိုတရိပ်ထားပြီးအထူးအလေးပေးကြရပါမယ်လူသားချင်းစာနာထားထားမှုဆိုင်ရာအရေးကိစ္စကိုကူညီထောက်ပံ့ပေးရုံနဲ့မဟုတ်ဘဲအခိုင်အမာအရေးယူဆောင်ရွက်ကြရမှာဖြစ်ပါတယ်ခိရိရောက်ရောက်မကင်တွယ်နိုင်ဘူးဆိုရင်ဒီဒုက္ခတွေတွေကိုအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကသူတို့ရဲ့ကွန်းရက်ကိုဖျက်ချက်တဲ့အနေနဲ့စုဆောင်ရယူသွားနိုင်တယ်လို့အင်ဒိုနီးရှားကာကွယ်ရေးဝန်ကြီးကတတိပေးတာဖြစ်ပါတယ်။အခြားလုံခြုံရေးဆိုင်ရာညီလာခံ Shangri-La Dialogue မှာရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်ပြီးနိုင်ငံတကာတက်ချင်ပြီးအသင် ICRC အကြီးအကဲကလည်းလုပ်ငန်းစဉ်၃ရက်ကိုအဆိုပြုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးကြသူတွေကိုဘေးကင်းလုံခြုံမှုရှိရှိလူကုန်တိုက်ခတ်နဲ့အညီထားနေကြနိုင်ရေးဆောင်ရွက်ပေးဖို့ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုမြန်မာအစိုးရဘက်ကအပြည့်အဝမြန်မြန်ဆန်ဆန်အကောင့်ထဲပေါ်နိုင်ရေးထောက်ပံ့ပေးဖို့လုံခြုံရေးဆောင်ရွက်ချက်တွေမှာအရက်သားတွေကိုပြစ်မှတ်မထားဘဲလူသလောက်ပဲအင်အားသုံးဖို့စတာတွေကို ICRC အကြီးအကဲကဆွေးနွေးခဲ့တာဖြစ်ပါတယ်